တေဆုံးသူတအူးပါဝင်ကိုဗစ်ယောဂါပိုး90တိအပြုလူနာတွေတွေ့ရှိထားတဲ့မြန်မာနိုင်ငံမြောက်ပြည်မြို့ကနေထိုင်းနိုင်ငံတဲကိုတရားမဝင်ရောက်လာသူတွေရှိနေတဲ့အခြေအနေကိုပြောပြပါမယ်ကျမမအေးမှာပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်တေဆုံးမှုတွေနဲ့90မှုတွေတိုးလာနေချိန်မှာပဲထိုင်းနိုင်ငံနဲ့နယ်စပ်ကရင်ပြည်နယ်မြောက်ပြည်မြို့မှာလည်းပြီးခဲ့တဲ့တစ်ပတ်ကပထမဦးဆုံးတေဆုံးမှုက ဒီကိုစောင့်ဆိုင်နေတော့မှာပဲတိတ်ဆုံးသွားခဲ့တာဆိုပြီးမြောက်ရီစေယုံအုပ်ကြီးဒေါက်တာနန္ဒဝင်းကပြောပြပါတယ်အဲ့တော့ကြောက်ပြီးတော့မှတက်တဲ့ဒီအပိတ်စင်မှန်ပြီးโอเคအဲ့ဒါပထမဆုံးပါပဲခင်ဗျာကျွန်တော်ဒီမှာအသေးပြောက်ကဒီလိုကခင်ဗျာကျွန်တော်မှာကိုဗစ်19ပေါ်စစ်ကနေရောက်ရာနေရာမှာတယောက်ကတော့ဆုံးတာပေါ့ဆုံးနေဆိုတော့သူကငကိုရဲကသူကကင်ဆာရောဂါနဲ့ညာကောင်ကနေတာမနာကိစ ယူပြီးတော့နောက်တစ်နေ့မှာသူကသုံးသွားတယ်အစီအရနောက်နေ့ထွက်လာတော့ကိုဗစ် positive ဆိုတော့သူပါပေရစင်းမှာပါသွားတာ
ဟုတ်က
ဲ့နောက်သူကကိုဗစ်ကြောင့်မဟုတ်ဘဲနဲ့သူ့ယောဂါကြောင့်ပဲပေးတာပေါ့ဟာသူကကိုဗစ် positive ဆိုတော့ကိုဗစ်ပေးပြီးတော့နောက်ရက်တက်သွားတာပေါ့နော်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေအပါအဝင်ကူးစက်မှုတွေတိုးလာနေတာကြောင့်အိန္ဒိယချင်းထိုင်းနိုင်ငံကရောဂါကူးစက်မှုတွေပြန့်နှံ့မလာအောင်နေဆက်ဒေသတွေမှာအသွားအလာတွေကိုကန့်သတ်ထားပြီးစောင့်ကြည့်စစ်ဆေးနေပါတယ်။ထိုင်းနယ်စပ်မှာလုံခြုံရေးတိုးမြှင့်ထားပေမဲ့လည်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေရှိနေဆဲဖြစ်တာကြောင့်ဖမ်းဆီးခံရသူတွေရှိနေတယ်လို့လည်းမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကပြောပြပါတယ်
။အခုရက်ပိုင်းထဲမှာဒီထိုင်းမြန်မာနယ်စပ်မဲဆောက်မှုဘက်ကမြန်မာနိုင်ငံမြောက်ပိုင်းကနေပြီးတော့ဒီအလုတ်ကန်ရှာဖွေဖို့လို့ငကူကလည်းဒီမဲဆောက်ဘက်ကမှသူ့ရဲ့အလုတ်ကန်ကြီးကမြေရေလုတ်ကြီးကရှိနေတဲ့အခါကျတော့အဲ့ဒီလုတ်ကြီးပြန်လုတ်ဖို့အတွက်မြန်မာပြည်ပြန်ရောက်သွားတဲ့လူတွေကကူးလာကြတယ်မြန်မာနိုင်ငံမှာလည်းအားလုံးပြီးတဲ့အချိန်မှာအဒီအလုတ်ကန်ကြီးကလည်းရှာပါတယ်ဝင်ဝေးကနေပါပြီးတော့မြန်မာနိုင်ငံမှာကူးဆက်သုံးနေရလဲတနည်းကြများပြပြီးလူသေးတာတွေပါတယ်လည်းတနည်းတနည်းအသေးပြောက်တွေကများလာပြီးလူလေးရာကျော်ဖြစ်လာအဲ့ပေါ်မှာစိုးရိမ်လာတဲ့ခါကျတော့အမူလအလုပ်ရှိတဲ့ဒီထိုင်းပကံမဲဆောက်ဘက်ကိုကူးလာကြတော့
မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံနေဆက်ဒေသတွေမှာတော့တရားမဝင်ဝင်ရောက်လာသူတွေကိုစောင့်ကြည့်ဖို့လုံခြုံရေးတိုးမြှင့်ချထားသလိုတချို့နေရာတွေမှာနေဆက်ကုန်သွယ်ရေးကိုယာယီပိတ်ထားတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာမကြသေးခင်လပိုင်းအတွင်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ1000ကနန်းထိတိုးလာနေရကနေရောဂါကူးစက်မှုတွေရော့ကျလာနေတဲ့ထိုင်းနိုင်ငံကစိုးရိမ်နေတာလည်းဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ